Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ်ဇူလိုင်လ9ရက်တနင်္လာနေ့မနက်ခင်း VOA Season 2ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနေ့စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာနန္ဒာခင်ပါခင်ဗျာကျွန်တော်ဆံမိုးဝီပါ။အခုမနေ့ခင်မှာကြားရမယ့်သတင်းတွေတော့မှာဆိုရင်အစ္စရေးနိုင်ငံမှာပါလက်စတိုင်းလူငယ်ကိုတပ်ဖြတ်မှုမှာပါဝင်နေဆိုပြီးတော့တန်လျာရှိသူ6ဦးကိုအစ္စရေးအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။မွတ်စလင်တွေပေါ်မှာအကြမ်းဖက်မှုတွေကိုရပ်တန့်ကြဖို့မြန်မာနဲ့တီတီလင်းကနိုင်ငံကဗုဒ္ဓဘာသာဝင်တွေကိုဖုံးတော်ကြီးဒလိုက်လာမာကမြစ်တာရက်ခံလိုက်ပါတယ်လူသတင်းတွေနဲ့အတူထူးခြားတဲ့သတင်းတွေကိုကိုဇော်ဝင်းနဲ့လည်းအတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့မန္တလေးမြို့မှာဖြစ်ပွားနေတဲ့လူမျိုးရေးပဋိပက္ခပြဿနာကမလေးရှားနိုင်ငံကိုပါဘလို့ရိုက်ခတ်မှုတွေရှိလာနေပါသလဲတခါရန်ကုန်မှာကျင်းပခဲ့တဲ့ NLD လူငယ်ညီလာခံမှာအဓိကဘာတွေဆွေးနွေးခဲ့ကြပါသလဲ
ဒီလူငယ်ညီလာခံရာနဲ့ပြောအနာဂတ်မျိုးဆက်တွေလူငယ်ကောင်းဆောင်တွေပေါ်ထုတ်ဖို့ပေါ့နော်နာဂတ်မျိုးဆက်တွေကောင်းဆောင်တွေပေါ်ထုတ်ပြီးတော့လူငယ်လုပ်ငန်းတွေကိုမြို့နယ်အဆင့်ခရိုင်အဆင့်တိုင်းအဆင့်ဘူးအဆင
့်မကြခင်မှာပြည်စုံကိုနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူပတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာဒီမိုကရေစီရဲ့အဆွေနေကံမြန်မာပြည်ကပေးစာများနဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်တခါတက်ကြီးစကားအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒါတွေကိုလည်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့ကိုစော်ဝင်းလိုင်ကကြေညာပေးပါမယ်ရှင
်ပါလက်စတိုင်းစေကျော်တဲ့လူငယ်တယောက်ကိုဖမ်းဆီးပြီးတော့မီးဖြို့တပ်ဖြတ်ခဲ့ရမှာပါဝင်တယ်လို့မတင်ကားသူဂျူးလူမျိုး6ယောက်ကိုအစ္စရေးရဲတပ်ဖွဲ့ကနေဖမ်းဆီးထားပါတယ်ဖမ်းဆီးထားသူတွေဟာအသက်16နှစ်အရွယ်မူဟာမက်အဘူခါဒီယာကိုတပ်ဖြတ်ခဲ့သူတွေလို့တန်တရားရှိသူတွေဖြစ်ကြတယ်လို့အာနာဘယ်နီကပြောပါတယ်သူတို့ဟာအစွန်းရောက်ဂျူးအုပ်စုဝင်တွေဖြစ်ကြပြီးတော့အမျိုးသားစိတ်နဲ့ဒီမှုကိုကျူးလွန်ခဲ့ကြပုံရတယ်လို့ဆိုပါတယ်အခုတပ်ဖြတ်မှုကအစ္စရေးလူငယ်3ယောက်ကိုဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်အလောင်းမဲပြန်တွေ့ခဲ့ရတဲ့ဖြစ်ရပ်ပေါ်ကလေးစားချေတာဖြစ်နိုင်ကြောင်းဒီဖြစ်ရပ်ကဂျေရုဆလင်မှာကအစ္စရေးနိုင်ငံကအာရတ်နေထိုင်တဲ့မြို့မှာပါ၄ရက်ကြာအထိယုံဆန္ဒပြပွဲတွေဖြစ်ခဲ့ရပါတယ်ဘေဘဲကပဲဖြစ်ဖြစ်ဒေတာကိုနောက်ထပ်မတိမငင်းသွေးစွန်းအောင်လုပ်တဲ့အစွန်းရောက်သမားတွေကိုခွင့်လွှတ်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဘင်ဂျမင်နင်တာယာဟုကပြောပါတယ်။တနင်္ဂနွေနေ့နှောင်းဝိုင်းလုံးကတော့ဂါဇာကမ်းမြောင်ဒေတာကိုအစ္စရေးကလေကြောင်းကနေတက်ခတ်ခဲ့ပြီးလူနှစ်ဦးသေဆုံးသွားတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။တနင်္ဂနွေနေ့ဂါဇာကမ်းမြောင်ဘက်ကနေပြီးတော့အစ္စရေးနိုင်ငံနယ်နိမိတ်အတွင်းကိုရော့ကက်ဒုံးကျည်အလုံး20ကျော်ပစ်ခတ်ခဲ့တာကိုလက်တုံပြတဲ့အနေနဲ့ခုလိုတိုက်ခိုက်တာဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာ။
ကညာနိုင်ငံကမ်းခြေမြို့နှစ်ခုကိုအခေရအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ဆိုတဲ့ဆိုမားလီးယားအခြေဆိုင်အယ်ရှာဘပ်စစ်သွေးကြွတွေကဝင်ရောက်တက်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ22ဦးသေဆုံးသွားပါတယ်။တန်နာရီဗာခရိုင်အတွင်းကဘွန်ဘာဒေသမှာ9ဦးသေဆုံးပြီးလာမှုခရိုင်အတွင်းကဟိန္ဒူကုန်သွယ်ရေးစင်တာမှာ4ဦးသေဆုံးသွားတယ်လို့ကညာချက်ချင်းဤအဖွဲ့ကပြောပါတယ်။တနတ်တန်နေကြလို့ရက်တဖွဲ့ကိုဖုံးခေါ်ပြီးအကြောင်းကြားခဲ့တဲ့လာမှုဒေသခံတဦးကတော့ည17နာရီလောက်မှာတနတ်သမားတွေရောက်လာပြီးမြန်မာလူတွေကိုနိုင်ဝဲလောက်ပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့ပြောပါရယ်။တရသမားတွေဟာရဲစခန်းမှာဖမ်းဆီးတင်သိမ်းထားတဲ့အကျဉ်းသားတူကိုလည်းပြစ်တပ်သွားကြတယ်လို့ဆိုပါရယ်
။ယူကရိန်းနိုင်ငံမှာအစိုးရတပ်ဖွဲ့တွေနဲ့လူမျိုးစုနယ်စစ်သွေးကြွတွေတိုက်ပွဲဖြစ်ပွားပြီးတော့စစ်သွေးကြွတပ်နှက်သမားအယောက်40တိစုံသွားတယ်လို့ယူကန်နာစစ်တပ်ကပြောပါရယ်။တိုက်ပွဲတွေကတော့ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံနယ်စပ်မှာဖြစ်ပွားခဲ့တာပါ။ယူကန်နာစစ်တပ်ရဲ့ပြောခွင့်ပြောရေးဆိုခွင့်ရှိသူက Twitter အင်တာနက်စာမျက်နှာကတစဉ်ပြောဆိုရမှာလက်နက်ကင်စစ်သွေးကြွ40တယောက်ဟာစနေနေ့ကယူဂန်ဒါနိုင်ငံရဲ့မြို့နယ်၃မြို့နယ်မှာရှိတဲ့ရဲစခန်းတွေစစ်သားတွေရဲ့ဗားဒိုက်တွေကိုဝင်ရောက်တိုက်ခိုက်ခဲ့ကြတယ်လို့ဆိုပါတယ်။ဝင်ရောက်တိုက်ခိုက်သူတွေကတပ်နှက်တွေဓာတ်တွေလှန်တွေကင်ဆောင်ထားကြတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။သူတို့ရဲ့လက်ချက်နဲ့လူ၁၂ဦးသေဆုံးခဲ့တယ်လို့လည်းဆိုပါတယ်ခင်ဗျာ
။ရုရှားလိုလာတဲ့ခွဲထွက်သမားတွေကိုယူကရိန်းစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်နေတာမှာဒီနေ့ကနေကရုရှားနယ်စပ်အထိလိုက်လံတိုက်ခိုက်ခဲ့ပါတယ်။ဒါဟာသဘုံတပ်ဖွဲ့တွေရဲ့အဓိကချစ်ခိုစခန်းဖြစ်တဲ့စလိုဗီးယားမြို့ကိုယူကရိန်းစစ်တပ်ကနေပြန်လည်သိမ်းပိုက်ပြီးနောက်တနေ့မှာဖြစ်ပေါ်ခဲ့တာပါ။ဒါအပြင်စလိုဗီးယားမြို့နဲ့တဘုံတွေထိန်းချုပ်ထားတဲ့ဒွန်ယက်နဇမြို့အကြားကတခြားမြို့လေး၄မြို့ကိုလည်းအစိုးရတပ်တွေကပြန်လည်သိမ်းပိုက်လိုက်နိုင်တယ်လို့အစိုးရအရာရှိတွေကပြောပါတယ်။တမ်းပြည်အရှေ့ပိုင်းရုရှားဘာသာစကားပြောပြီးခွဲထွက်သမားတွေထိန်းချုပ်ထားဆဲဖြစ်တဲ့ဒွန်ယက်နဲ့လူဟန်စ်မြို့တို့ကိုအစိုးရတပ်တွေကဝိုင်းထားနိုင်ဖို့တနင်္ဂနွေနေ့မှာစူးစမ်းခဲ့တယ်လို့ယူကရိန်းမြို့သားလုံခြုံရေးဌာနအကြီးအကဲမီကေလိုကိုဗဲကပြောပါတယ်စလိုဗီးယန်းစ်မြို့ကနေဆုတ်ခွာသွားခဲ့ကြတဲ့အချိန်သူတို့ဘက်ကအကြအဆုံများခဲ့တယ်လို့တဘုံတပ်ဖွဲ့ခေါင်းဆောင်ကပြောပါတယ်တဘုံနေထံကနေတင်ကားပြစ်ဒုံးကျည်တွေနဲ့လက်ပစ်ပုံအပါအဝင်လက်နက်အများအပြားကိုတင်းစေရမိလိုက်တယ်လို့ယူကရိန်းအစိုးရအရာရှိတွေကတင်းငွေနေ့မှာပြောပါတယ
် VOA
ရိတ်တန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိဟိုင်းဒိုမီတာ24 kHz 12.3 MHz ဟိုင်းဒိုမီတာ32 kHz 9.25 MHz ဟိုင်းဒိုမီတာ39 kHz 9.25 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာဘာသာအစီအစဉ်ကတလင်းလာလေးနက်နက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးနေပါတယ်။တိဘက်ဗုဒ္ဓဘာသာဖုံးတော်ကြီးဒလိုင်လာမားကသူ့ရဲ့86နှစ်မြောက်မွေးနေ့အခါတမယမှာထောင်တောင်းချီတဲ့သူ့ဘော်လေးစားယုံကြည်ကိုးကွယ်ကြသူတွေကိုဩဝါဒစကားပြောဆိုရင်းနဲ့မြန်မာနိုင်ငံနဲ့တတိယလင်ကနိုင်ငံတွေကဗုဒ္ဓဘာသာဝင်တွေအနေနဲ့မွတ်စလင်ဘာသာဝင်တွေနဲ့အကြမ်းဖက်တိုက်ခတ်မှုတွေဖြစ်ပွားနေတာကိုရပ်တန့်ကြပါလို့မြစ်တာရက်ခံသွားပါတယ်။ဒီတိုင်းပြည်နှစ်ခုစလုံးမှာဗုဒ္ဓဘာသာဝင်တွေကအများစုနေထိုင်ကြပြီးဘာသာရေးကိုးကွယ်မှုအရလူနည်းစုဖြစ်တဲ့မွတ်စလင်တွေပေါ်တိုက်ခိုက်နေတာမျိုးဟာလက်ခံနိုင်စရာမရှိဘူးလို့ဖုံးတော်ကြီးဒလိုင်လာမားကမင်ကြားခဲ့ကြောင်း AFP သတင်းမှာရေးသားဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာကျင်းပတဲ့ဖုံးတော်ကြီးဒလိုင်လာမားရဲ့မွေးနေ့ကိုအပရိသတ်ပေါင်းမြောက်များစွာတက်ရောက်ခဲ့ကြပြီးတော့အဲ့ဒီထဲမှာဟောလိဝုဒ်ကထင်ရှားတဲ့ရုပ်ရှင်တရုတ်ဆောင်အကျော်မော်ဗုဒ္ဓဘာသာကိုးကွယ်သူရစ်ချတ်ဂီယာလည်းပါဝင်ပါတယ်။အဲ့ဒီတိုင်းပြည်မှာရှိကြတဲ့ဗုဒ္ဓဘာသာဝင်တွေအနေနဲ့အခုလိုရာဇဝဲမှုမျိုးတွေမကျူးလွန်ခင်မှာဗုဒ္ဓရဲ့ပုံရိပ်လွှာကိုအာယုံပြုနှလုံးသွင်းကြဖို့သူ့အနေနဲ့တောင်းဆိုခြင်းနဲ့လို့ဖုံးတော်ကြီးကမင်ကြားသွားပါတယ်။ဟိမွန်ဒါတောင်နှံဘော်ကလဲမြို့မှာဩဝါဒစကားပြောကြရင်ဖုံးတော်ကြီးဒလိုင်လာမားကဗုဒ္ဓကတရားတော်မှာမေတ္တာနဲ့ကျေနပ်တနမှုကိုဟောကြားခဲ့ကြောင်းအခုချိန်မှာဗုဒ္ဓသာရှိနေမယ်ဆိုရင်တက်ခက်ခံရတဲ့မွတ်စလင်တွေဘက်ကကာကွယ်ပေးလိမ့်မှာဖြစ်တယ်လို့ဟုတ်ကြသွားပါတယ်ဒီအပိုင်းအတွင်းဘာသာရေးဆန်တဲ့စုဘူးအကျန်းဖက်မှုတွေဖြစ်ပွားပြီးတော့လူအသေးပြောက်ရှိတဲ့မန္တလေးမြို့မှာတော့မနေ့ကအခြေအနေတွေတည်ငြိမ်နေပြီးညမထွက်ရအမိတ်မလိုက်နာသူတချို့ကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်တစ်ဖက်မှာလည်းမန္တလေးရဲ့အခြေအနေကိုရေရှည်ထိန်းသိမ်းနိုင်မှုအတွက်မြို့မိမြို့ဖားတွေကမန္တလေးမြို့ငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီတရက်ဖွဲ့စည်းခဲ့ကြပြီးမတူညီတဲ့ယုံကြည်မှုတွေကိုအပြန်အလှန်လေးစားလိုက်နာကြစေဖို့အတွက်အပါအဝင်ရေရှည်လုပ်ငန်းစဉ်တွေကိုချမှတ်ခဲ့ကြတယ်လို့မန္တလေးမြို့ငြိမ်းချမ်းရေးထိန်းသိမ်းရေးကော်မတီကပြောဆိုပါတယ်ခင်ဗျာ
မကြခင်ပြုလုပ်ဖို့ရှိနေတဲ့အင်ဒိုနီးရှားသမရရွေးကောက်ပွဲမှာဘသူနိုင်မဲဆိုတာအတက်ပြောက်ဖို့ခက်နေသေးတယ်လို့ဒေတာရင်းလေ့လာသူတွေကပြောပါတယ်ဗုဒ္ဓနေ့မှာကျင်းပမဲ့သမရရွေးကောက်ပွဲမှာဂျကာတာအုပ်ချုပ်ရေးမှူးယိုကိုဝီဒိုဒိုကစစ်ဗိုလ်ချုပ်ဟောင်းပရာဘိုဝိုဆူဘီယန်တိုတဲ့မတိမတအသာစီးရနေတယ်လို့တချို့စစ်တမ်းတွေမှာဖော်ပြထားပေမဲ့အတိအကျပြောဖို့ခက်နေပါသေးတယ်အခုချိန်အထိဘသူကိုမဲပေးမယ်ဆိုတာမဆုံးဖြတ်ရသေးတဲ့သူ၁၀၀ခန်းလုံးလောက်ရှိနေသေးတဲ့အတွက်အနိုင်ရှုံးကိုသူတို့ကအဆုံးဖြတ်ပေးလိမ့်မယ်လို့စစ်တမ်းကောက်သူတွေကယူဆနေကြပါတယ်။ရုံမင်တန်ညာကထုတ်လင်းထားတဲ့စကားချစ်ထိုးပွဲတွေမှာပရာဘိုဘိုးကိုလူကြိုက်များပြီးသူ့ရဲ့မဲဆွေစီယုံမှုကလည်းထိရောက်အောင်မြင်မှုရှိတဲ့အတွက်သူအနိုင်ရလိမ့်မယ်ဆိုတဲ့ယူဆချက်တွေရှိပေမဲ့လည်းစနေနေ့ကနောက်ဆုံးပြုလုပ်ခဲ့တဲ့စကားချစ်ထိုးပွဲအတွင်းယိုကိုကအကောင်းဆုံးစကားချစ်ထိုးသွားနိုင်ခဲ့ပါတယ်။စူအဖွဲ့တွင်းကအကျင့်ပြတ်ခြားဆမှုတွေကိုတိုက်ဖြတ်သွားမယ်ဆိုတဲ့စံပုံနဲ့ရွေးကောက်ပွဲကိုဝင်ရောက်ချင်းပြနေတဲ့ပရာဘိုဘိုးအနေနဲ့သူကိုယ်တိုင်ကအကျင့်ပြတ်ခြားဆမှုတွေရှိတယ်ဆိုပြီးဆွဆွဲခံနေရပေမဲ့လည်းသူ့ရဲ့မဲဆွေစီယုံမှုတွေကအောင်မြင်မှုရနေတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာသမ္မတအလောင်းအဗ်ဒူလာကတနင်္လာနေ့မှာကြေညာဖို့ရှိတဲ့ရွေးကောက်ပွဲအကြိုရလဒ်ကိုလက်ခံမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ကပူးမြို့မှာကျင်းပတဲ့တင်းစားရှင်းလင်းပွဲမှာအဗ်ဒူလာကသူ့အနေနဲ့မတန်ရှင်းတဲ့ဆန္ဒမဲပြားတွေကိုတန်ရှင်းတဲ့ဆန္ဒမဲပြားတွေနဲ့ခွဲထုတ်ရမယ်။နောက်ပြီးရွေးကောက်ပွဲမှာမတမာတဲ့ဆွဆွဲချက်တွေကိုဖြေရှင်းပြီးမှသာရွေးကောက်ပွဲရဲ့ရလဒ်ကိုလက်ခံမယ်လို့သတင်းတောက်တွေကိုပြောဆိုပါတယ်။
ကမ္ဘာ့နံပါတ်1ဆာဗီးယားနိုင်ငံသားနိုဗက်ရှိုကိုဗစ်ဂျိုကိုဗစ်ဟာအမျိုးသားတူးချင်းဝင်ဘယ်ဒန်တင်းနစ်ပြိုင်ပွဲမှာဒုတိယအချိန်မြောက်အနိုင်ရရှိသွားပြီဖြစ်ပါတယ်။ဂျိုကိုဗစ်ဟာကမ္ဘာ့နံပါတ်၄အဆင့်ရှိတဲ့ဆွစ်ဇာလန်နိုင်ငံသားရော်ဂျာဖက်ဒရာကိုအနိုင်ရသွားတာဖြစ်ပါတယ်။အသက်28နှစ်အရွယ်ဂျိုကိုဗစ်ဟာအစောပိုင်း4ဆက်မှာ9နှစ်နဲ့ဦးဆောင်နေပြီးအဲ့ဒီမှာရင်အနိုင်ရဖို့အတွက်အခွင့်အရေးရခဲ့ပေမဲ့ပြိုင်ဘက်ဖက်ဒရာကအဲ့ဒီဆက်မှာပြန်အနိုင်ရပြီး5ဆက်ကြာမှအနိုင်ရသွားတာဖြစ်ပါတယ်။
သတင်းတွေကိုဥစမိုးဝေနဲ့ကိုဇော်ဝင်းလိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုပတ်စင်ကဏ္ဍတွေကိုမထုံးလွှင့်ပေးခင်သတင်းဆောင်မတွေကိုအရင်လှည့်ပေးပါရစေ။မန္တလေးမြို့မှာဗုဒ္ဓဘာသာဝင်မြန်မာတွေနဲ့မွတ်စလင်တွေကြားထိခိုက်ဒေဆုံမှုတွေရှိတဲ့အထိဖြစ်ပွားခဲ့တဲ့လူမျိုးရေးပဋိပက္ခတွေရဲ့ကြက်ကဒေတာရင်းမလေးရှားနိုင်ငံကိုပါရိုက်ခတ်မှုတွေရှိလာနေပါတယ်။မလေးရှားနိုင်ငံကိုတွားရောက်လှုပ်လှုပ်ကန်ကြတဲ့မြန်မာနိုင်ငံသားအများအပြားရှိပြီးတော့အခုလိုမန္တလေးမှာဖြစ်နေတဲ့လူမျိုးရေးပြည်ပခါကမလေးရှားနိုင်ငံထိပါရိုက်ခတ်မှုတွေရှိလာတာကြောင့်စိုးရိမ်ပြီးတော့တတိထားနေရတဲ့အခြေအနေမှာရှိတယ်လို့မလေးရှားရောက်မြန်မာနိုင်ငံသားတွေကပြောကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မအေးမာကပြောပြပေးပါရှင်။
မြန်မာနိုင်ငံမှာပဋိပက္ခတွေဖြစ်တိုင်းဂရက်ရိုက်ခတ်မှုတွေဖြစ်ခဲ့ရတာတွေရှိခဲ့ဘူးလားကြောင့်မလေးရှားရောက်မြန်မာတွေစိုးရိမ်ပူပန်မှုတွေနဲ့နေထိုင်နေရကြောင်းအချင်းချင်းသတိပေးထားတာလုပ်နေရတယ်လို့ဆိုပါရစေ။စနေနေ့ကတော့မလေးရှားနိုင်ငံပီနန်ဘာတာဝတ်ပီနယ်ဘက်မှာ ဓာတ်နဲ့ခုတ်တဲ့ပဋိပက္ခတစ်ခုဖြစ်ပွားခဲ့တာကိုရဲကအတိပေးအကြောင်းကြားခဲ့ကြောင်းပြည်နယ်နာရေးကူညီမှုအဖွဲ့ဝင်တဦးကပြောပြပါဗျာ
။သူရဲအကြောင်းကြားတာပဲရှိတာ။ပြစ်မှုဒီဖြစ်တဲ့ဟာအပြည့်စုံလဲကျွန်တော်တို့မပြောသေးဘူးနော်။ဗမာနှစ်ယောက်ဒီလိုမျိုးဖြစ်တယ်ဆိုတာတော့သိတယ်
ဟုတ်ကဲ
့ကျောင်းကုန်စီကတော့ဒီလိုဘာသာရေးကြောင်းလားကလာရီလောက်တာလားအမချင်းချင်းလောက်တာလားဆိုတော့ကျွန်တော်လည်းမသိဘူးလေ။ရဲကတော့ဒီလိုမျိုးဖြစ်တယ်လို့တော့အကြောင်းကြားတယ်။ကျွန်တော်တို့အစတည်းကသူကအဲ့လိုဗမာပြည်မှာဖြစ်တယ်ကရဲကနေဒီလိုပြဿနာမျိုးတွေမဖြစ်စေချင်တော့ဒီလိုပြဿနာမျိုးလေးတွေဖြစ်လာနိုင်တဲ့နေရာလေးတွေ point လေးတွေရှိလားအဲ့လိုလေးတွေရှိလို့ရှိရင်လည်းငါတို့အကြောင်းကြားနှုတ်နှစ်ဖက်ပူပေါင်းပြီးဒီလိုပြဿနာတွေမဖြစ်အောင်ဆိုပြီးကျွန်တော်မလေးရှားမှာဒီလိုမျိုးတူတူပူပေါင်းဆောင်ရွက်ပကြပါလေ။
မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာတော့မန္တလေးမြို့ကကြရရက်ခတ်မှုကြောင့်ဆွေရင်ပူပန်မှုတွေရှိနေပြီးတတိထားပြီးနေထိုင်နေရကြောင်းအေယာဝတီစေတနာဝန်ထမ်းအဖွဲ့မလေးရှားလူမှုကွန်ရက်ကတာဝန်ရှိသူတဦးကလည်းအခုလိုပြောပြပါဗျာ
။ရက်ွက်တချို့ကရထားတဲ့တည်နေရကျွန်တော်တို့အကုန်လုံးကိုလည်းတည်နေနေထိုင်ကြဖို့ကျွန်တော်တို့လက်လန်းမိကြတော့ကိုပြန်လန်းထားပါဗျာ။ကျွန်တော်တို့ site တွေပေါ်ကနေပြောလဲဟို Facebook တော့ဟိုက၎င်းပေါ့နော်အဲ့လိုမျိုးလေးတွေကျွန်တော်တို့တင်ပြထားတာရှိပါတယ်။အကောင်လုံးကလည်းတတိဝရီယာနဲ့နေဖို့အပြင်ထွက်တဲ့အချိန်မှာလည်းတယောက်တည်းတွေမထွက်ကြဘူး။ညာရင်းညတာအဲ့လိုမျိုးမိုးချုပ်နေတဲ့တကောင်မသွားကြဘူး။အကောင်လုံးကကျွန်တော်တို့အဲ့လိုလေးတွေတိုက်တွန်းထားတာတွေတော့ရှိပါတယ်။တတိပေးထားတာတွေတော့ရှိပါတယ်။ကျွန်တော်တို့ဟိုသူတို့လူမျိုးတွေနေထိုင်မှုများတဲ့ဆလာယန်တို့လိုနေရာမျိုးတွေပေါ့နော်။အဲ့ဒီကနေပြီးတော့အတန်လေးတွေထွက်လာတဲ့အခါကျတော့အဲ့ဒီတဲမှာလည်းကျွန်တော်တို့ရဲ့တငယ်ချင်းပေါင်းတဲ့အဲ့ဒီလူချင်းဘာသာဝင်တွေရှိတဲ့အခါကျတော့သူတို့ကလည်းကျွန်တော်တို့မျိုးရင်းဟိုဘာသာရေးမဟုတ်အောင်ဖြစ်ပေမဲ့တကယ်ချင်းပေါင်းနေဖြစ်တဲ့အတွက်ပလန်ကျွန်တော်တို့လမ်းပြီးတော့တတိပေးထားတာလေးရှိပါတယ်။တော့ကလည်းဒီမြန်မာနိုင်ငံရဲ့ဂေးရဲ့ကြောင့်တချို့ဆိုလို့ရှိရင်ဒီ Facebook ပေါ်မှာဟိုပေါ်တင်ချိန်းထားတာကိုကျွန်တော်တို့အဲ့တချို့ site တွေမှာတွေ့နေရပါတယ်။နောက်ပြီးတော့နိုင်ငံကိုလည်းမလေးရှားဆိုပြီးတော့သူတို့ကပေါ်တင်ကိုပြင်ညာထားတာဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းကျွန်တော်တို့ဒီလက်နက်မီတော်လေးတွေကိုလိုက်ပြီးတော့လူတိုက်တွန်းထားတာလေးရှိပါတယ
်။ပြီးခဲ့တဲ့ကာလတွေတုန်းကဖြစ်ပွားခဲ့တဲ့အတိတ်ကရုံးတွေကြောင့်မွတ်စလင်နိုင်ငံဖြစ်တဲ့မလေးရှားနိုင်ငံမှာနေထိုင်နေကြတဲ့မြန်မာတွေတိုက်ခိုက်ခံရမှုတွေရှိခဲ့တာကြောင့်လဲစိုးရင်ပူပန်မှုတွေဖြစ်ရတာလို့လဲဆက်ပြောသွားပါတယ်
။တို့ဟိုလွန်ခဲ့တဲ့2013တော့ဖြစ်ဖြစ်တတိပခါလေးအဲ့လိုမျိုးလေးပေါ့နော်။တော်တော်ကြီးကြီးမားမားဖြစ်သွားခဲ့ပါတယ်။နောက်ဆုံးကျွန်တော်တို့မြန်မာပြည်ပြန်ပို့တဲ့ချီပေါ့ ARV Foundation တို့ဒီလူဆရာတော်ကြီးကိုကူညီနေတဲ့ကျွန်တော်တို့မြန်မာပြည်ပြန်ပို့တဲ့ချီကိုကျွန်တော်တို့လက်လံကူညီပေးခဲ့ရတာရှိပါတယ်
။မွတ်စလင်တွေရဲ့ရမန္တန်ဥပုပ်လမှာအခုလိုမျိုးမန္တလေးမှာအခင်းဖြစ်ပွားတာကိုစိုးရင်ကြောင်းမလေးရှားရောက် MERHRON အဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင
်မလေးရှားဘက်ကအခြေအနေကိုမဲအေးမှသတင်းပေးပို့ခဲ့တာပါပဋိပက္ခတွေထိန်းချုပ်နိုင်အောင်လို့ပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မန္တလေးမှာတော့အမိန့်မနာခံသူတချို့ကိုတိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့တယ်လို့မန္တလေးမြို့အခြေအနေရေရှည်ထိန်းသိမ်းနိုင်ဖို့အတွက်မြို့မိမြို့ဖတွေကနေမန္တလေးမြို့ငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီတရက်ကိုလည်းဖွဲ့စည်းခဲ့ပါတယ်ရှင်။အခုဆက်ပြီးတော့နှစ်ရက်ကြာကျင်းပခဲ့တဲ့ NLD လူငယ်ညီလာခံအကြောင်းကိုပြောပြပါောင်းမယ်။ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလူငယ်တွေအနေနဲ့နေရာနဲ့တာဝန်ကိုခွဲခြားမြင်ဖို့လိုကြောင်းပြောဆိုလိုက်ပါတယ်။ဇူလိုင်လ5ရက်နဲ့6ရက်နှစ်ရက်ကြာရန်ကုန်မှာပြုလုပ်ခဲ့တဲ့နိုင်ငံလုံးဆိုင်ရာ NLD ပါတီလူငယ်ညီလာခံမှာအဲ့ဒီလိုမျိုးတိုက်တွန်းခဲ့တာပါဒါ့အပြင်ဒီညီလာခံမှာပဲအဖွဲ့ဝင်15ဦးပါ NLD ဘဟုလူငယ်လုပ်ငန်းအဖွဲ့ကိုလည်းဖွဲ့စည်းခဲ့ပါတယ်အပြည့်အစုံကိုတော့ကိုညံဝင်းအောင်ကဆက်ပြောပြပေးပါရှင
် NLD ပါတီရဲ့ဘဟုလူငယ်ညီလာခံတချို့ကိုလွန်ခဲ့တဲ့အနှစ်အစိတ်1989ခုနှစ်တုန်းကတိုင်းနယ်ပြည်နယ်တချို့မှာလုံနိုင်ခဲ့ပေမဲ့တနိုင်ငံလုံးဆိုင်ရာလူငယ်ညီလာခံကိုအခုလိုကျင်းပတာကတော့ဒါပထမဦးဆုံးအကြိမ်လို့ဆိုရမှာပါတိုင်းနယ်ပြည်နယ်အသီးသီးမှာရှိကြတဲ့NLD ပါတီလူငယ်တာဝန်ခံတွေကိုရက်ကျေးမြို့နယ်အဆင့်တွေကနေတိုင်းနယ်ပြည်နယ်အဆင့်တွေထိအဆင့်ဆင့်ရွေးချယ်တင်မြှောက်ခဲ့ကြတာပါ။ညီလာခံမှာလူငယ်ကိုယ်စားလှယ်ပေါင်း166ဦးတက်ရောက်ခဲ့တဲ့ထဲကမှလူငယ်ခေါင်းဆောင်59ဦးကိုရွေးချယ်ပြီး NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာဗဟုလူငယ်ဦးဆောင်အဖွဲ့အဖြစ်ဖွဲ့စည်းလိုက်ပြီးတဲ့နောက်အဲ့ဒီထဲကမှလူငယ်ခေါင်းဆောင်15ဦးကိုရွေးချယ်ပြီးဗဟုလူငယ်လုပ်ငန်းအဖွဲ့ဖွဲ့စည်းလိုက်တာပါ။ဒီညီလာခံကိုဘယ်လိုရည်ရွယ်ချက်တွေနဲ့ကျင်းပခဲ့တဲ့အကြောင်း NLD ပါတီလူငယ်ညီလာခံကျင်းပရေးဗဟိုကော်မရှင်ဥက္ကဋ္ဌဦးမမောင်ဦးက VOE ကိုပြောပါရစေ
။ဒီလူငယ်ညီလာခံကြီးရနေပြီးအနာဂတ်မျိုးဆက်တွေလူငယ်ကောင်းဆောင်တွေပေါ်ထွက်ဖို့ပေါ့နော်။အနာဂတ်မျိုးဆက်တွေကောင်းဆောင်တွေပေါ်ထွက်ပြီးတော့လူငယ်လုပ်ငန်းတွေကိုမြို့နယ်အဆင့်၊ခရိုင်အဆင့်၊တိုင်းအဆင့်၊ဘူအဆင့်ဖွဲ့စည်းပြီးတဲ့အခါမှာဒီဖွဲ့ရနေပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကြီးရဲ့မူဝါဒတွေရည်ရွယ်ချက်တွေလုပ်ငန်းစဉ်တွေကိုတိကျပို့ပြီးတော့အကောင့်ထဲပေါ်ဆောင်ရွက်နိုင်အောင်ရယ်ပြီးတော့လူငယ်စုဖွံ့ဖြိုးရေးလုပ်ငန်းတွေကိုအခြေအနေနဲ့လုပ်နိုင်အောင်ရယ်ပြီးတော့ဒေသနာဖွံ့ဖြိုးရေးတွေကိုစီမံအကောင့်ထဲပေါ်ဆောင်ရွက်နိုင်အောင်ရယ်အဲ့လိုအခြေခံရည်ရွယ်ချက်တွေရှိပါလား
နှစ်ရက်ကြာကျင်းပတဲ့ NLD ပါတီဗဟိုလူငယ်ညီလာခံကိုပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်လည်းတက်ရောက်ဆွေးနွေးခဲ့ပြီးနေရာနဲ့တာဝန်ကိုခွဲခြားမြင်ကြဖို့လူငယ်တွေကိုတိုက်တွန်းခဲ့ကြောင်းဦးမမောင်ဦးကပြောပါရယ်
အဓိကပြောသွားတာတော့တာဝန်နဲ့နေရာကိုခွဲခွဲခြားခြားပြောသွားပါတယ်ကျွန်တော်တို့မြို့သားဒီမှုကြီးကတော့လူငယ်နဲ့ပတ်သက်လို့ဗာမင်းအားပေးမှလည်းနေရာပေးဖို့မရှိဘူးတာဝန်ပေးဖို့ပဲရှိတယ်ဆိုတော့အဓိကဆောင်ပေးပြီးပြောပါတယ်အမလင်းညာဒင်နာမှာတော့တိုင်းနယ်ပြည်နယ်အသီးသီးလူငယ်တွေရဲ့ကျုံတွေးနေရတဲ့အခြေအနေအားလုံးသူစိတ်ဝင်စားနဲ့ဒေချာမင်းညာမှာလည်းဒေချာနာတော့နဲ့ပြည်ပွဲခန္ဓာမှာတော့ကျွန်တော်တို့ထွက်လာတဲ့ရက်လကိုတူရန်ကျင်းနေတယ်ဘာကြောင့်ကျင်းနေလဲဆိုတော့တိုင်းနာတွေအကုန်လုံးမိသားပါတယ်ပြီးတော့အမျိုးသမီးတွေ90ရာခိုင်နှုန်းတော့ပါလာတာကိုသူအញ្ញမ်းကြီးနဲ့ဝန်တာသွားပါတယ်သူအပိတ်မိတ်ကမှထည့်ပြောသွားပါတယ
်ညီလာခံမှာ NLD ဘဟုလူငယ်လုပ်ငန်းအဖွဲ့တာဝန်ခံအဖြစ်ဧရာဝတီတိုင်းကဒေါက်တာစိုးမိုးသူကိုရွေးချယ်ခဲ့ကြတာပါတာဝန်ခံဖြစ်လာတာနဲ့ပတ်သက်လို့ဒေါက်တာစိုးမိုးသူကသူ့အမြင်ကိုအခုလို့ဆိုလာပါတယ်
အဲကျွန်တော်အခုတာဝန်ခံဖြစ်လာပြီဆိုတော့ NLD လုပ်ငန်းဘိုးလုပ်ငန်းအဖွဲ့တာဝန်ခံဖြစ်တဲ့အတွက်ကြောင့်ဒီ NLD လုပ်ငန်းလူငယ်လုပ်ငန်းတွေအကုန်လုံးကျွန်တော်ဦးဆောင်မှာဖြစ်တဲ့အခါကျတော့လူငယ်ရဲ့ကျန်းမာရေးပညာရေးကအစပါဗျာနောက်တစ်ကြိမ်တည်းဒီလူငယ်တွေမှာနိုင်ငံရေးဆွေးနွေးစိတ်ဓာတ်လေးနိုင်ငံရေးလုပ်တယ်ဆိုတာအပြစ်မဟုတ်ပါဘူးအဓိကမိဘတွေကကျွန်တော်တို့အမြင်တားလေးရှိတယ်နိုင်ငံရေးမပတ်သက်နဲ့နိုင်ငံရေးပတ်သက်နဲ့အဲ့အမြင်ကျွန်တော်တွန်းလှန်ခြင်းနဲ့ပေါ့နော်ဒါကြောင့်ကျွန်တော်လူငယ်တွေနဲ့နိုင်ငံရေးစီဝင်စားတော့ကိုကဦးဆောင်ဦးရဲနဲ့ရှင်းရန်နေပြီးတော့ဒါမတော်ပြီးတော့ရင်းဆိုင်ဒီလူငယ်တွေကိုအမြင်ဖွင့်ပေးခြင်းနဲ့ပဲကျွန်တော်ပြောခြင်းပါလေခင်ဗျာကျွန်တော်ရဲ့နေရာလူချင်းလို့ဆိုတာထက်ကျွန်တော်တာဝန်ထမ်းဆောင်နေတာပါဘာမှမပြောလို့ကျွန်တော်ဝန်လာဟုတ်ပါဘူး
အခုရွေးချယ်လိုက်တဲ့ NLD ဘဟုလူငယ်လုပ်ငန်းအဖွဲ့ဝင်15ဦးထဲမှာအမျိုးသမီး9ဦးနဲ့အမျိုးသား10ဦးပါဝင်ပြီးတနင်္သာရီတိုင်းနဲ့ကရင်ပြည်နယ်ကကိုယ်စားလှယ်တွေကလွဲလို့ကြံတိုင်းနဲ့ပြည်နယ်တွေကကိုယ်စားလှယ်တွေမှာတိုင်းရင်းသားတွေလည်းပါဝင်တယ်လို့သိရပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်ရှင် VOE ကနေတနင်္လာနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီထိ kilohertz 935 kilohertz 4433ညာနဲ့ kilohertz 6185တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုအပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါစေအရင်ဆုံးတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်ရှင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီရဲ့အမွေခံတိုင်းရင်းသားစီလုံးညီညွတ်ရေးပါတီအနေနဲ့2008ဖွဲ့စည်းပုံခြေကံဥပဒေပုံမှန်436ပြင်ဆင်ရေးကိုသဘောတူကြောင်းဒီပုံမှန်ပါလူမှုစန္ဒာခန့်ယူပြီးတော့ပြင်ဆင်ရမယ်ဆိုတဲ့အချက်ကိုလည်းလက်ခံကြောင်းတိုင်းရင်းသားစီလုံးညီညွတ်ရေးပါတီကပြောဆိုခဲ့ပါတယ်။ဒါပေမဲ့ပုံမှန်59စာလုံးပြင်ဆင်ရေးကိုတော့ဘဝင်မကြကြောင်းလာမယ့်ရွေးကောက်ပွဲတွေမှာအချိုးကျကိုစားပြုပြရားစနစ်ကိုထောက်ခံကြောင်းဗဟိုလုံးမှုဆောင်ကော်မတီဝင်ဦးဟန်ရွှေကပြောဆိုပါတယ်။VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကနေဦးဟန်ရွှေကိုတီးတန့်တွေ့ဆုံပြီးတော့မေးမြန်းထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ရှင
်ဟုတ်ကဲ့ပါကျမတို့ဒီပထမဆုံးမေးချင်တာကတော့ဒီတိုင်းရင်းသားစီလုံးညီညွတ်ရေးပါတီအနေနဲ့ပေါ့နော်သမရဦးသိန်းစိန်အစိုးရဒီမိုကရေစီရေးပြည်ပြည်လမ်းကြောင်းပေါ်သွားနေတဲ့လုပ်ငန်းစဉ်ကလမ်းကြောင်းမှန်ပေါ်ရောက်နေလို့ယူဆပါလားရှင်
နိုင်ငံကြီးကပြောဟုံးပေါ်တဲ့ဟာကတော့တချို့လည်းပြောကြတာပေါ့လေအမှုကတော့ပြောနေလူမပြောဘူးပေါ့ညာဘူးပေါ့ဒီလိုပြောတာတော့ရှိပါတယ်တော်တော်ပါတီစုံစနစ်မှာလည်းပဲအခုဆိုရင်တော့65ပါတီလောက်အထိပတ်ပုံတင်ပြီးတော့လှုပ်ရှားလာကြတာပေါ့အဲ့တော့နောက်တစ်ခါဈေးကွက်စီးပွားရေးစနစ်လည်းပဲအလုံးတည်တဲ့အတိုင်းပါပဲနော်ဒီလိုတဲ့နိုင်ငံတကာတဲ့ပါဆက်ဆက်ပြီးတော့လို့နေခိုင်နေတဲ့အခြေအနေမျိုးကျွန်တော်တို့ရှိပါတယ်ဟုတ်ချွေရန်နေရာကတော့တိတ်ပြီးတော့အပေါ်မှဒီအောက်ခြေအထိပေါ့ပြောင်းလဲနိုင်တဲ့အနေအထားမျိုးသိမတွေ့ရသေးဘူ
းဟုတ်ကဲ့ပါဟိုအထိုက်လျောက်တော့တိုးတက်တယ်လို့ပြောလို့ရတာပေါ့နော်ဟုတ်ကဲ့ပါအ
ဲ့
တော့ဒီတိုင်းသားစီတုံးညီညွတ်ရေးပါတီအနေနဲ့လွှတ်တော်ထဲမှာလည်းနေရာထိုက်အထိုက်လျောက်ရထားတာသိရပါတယ်ကျမလေးလာထားတဲ့လောက်ကတော့ပြည်သူ့လွှတ်တော်မှာ12နေရာရထားတယ်မြို့သားလွှတ်တော်မှာ9နေရာဒီပြည်내နဲ့တိုင်းဒေသကြီးအသီးသီးမှာ48နေရာရှိရပေါ့အဲ့တော့ဒီလွှတ်တော်ရဲ့ခန်းကဏ္ဍမှာဒီတိုင်းသားစီတုံးညီညွတ်ရေးပါတီကိုကိုစားပြုတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကြည့်ရရောက်ဆွေးနွေးတာဟိုပါဝင်နိုင်တာလှုပ်ရှားမှုတွေပါပေါ့လေအဲ့ဒါအပေါ်မှာအားရမှုရှိပါလားရှင
်အဲ့ဒီလွတ်တော်ကိုယ်စားလှယ်ကိုကျွန်တော်တို့ပါတီအနေနဲ့ကလည်းပဲအထောက်ကူပြုအဖွဲ့ဆိုတာဖွဲ့ပြီးတော့အများရန်သူ့ကို feed လုပ်နေတဲ့အနေအထားမျိုးကျွန်တော်တို့ရှိပါတယ်ရှိတဲ့အခါကျတော့လုံလုံးစေတော့အကြောင်းအရာနဲ့ပတ်သက်တဲ့အရေးကြီးတဲ့အပေါ်မှာမူတည်ပြီးတော့ကျွန်တော်လွတ်တော်ကိုယ်စားလှယ်တွေဟာပါဝင်ဆောင်ရွက်နိုင်တဲ့အနေအထားရှိပါတယ်ဆွနေနိုင်တဲ့အနေအထားကျွန်တော်တို့ရှိပါမယ်ထို့တူပဲလွှတ်တော်ကိုယ်စားလှယ်16ရောက်စလုံးဟာဒီပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်အဖွဲ့ထားတဲ့တွတ်တော်ကော်မတီတွေထဲမှာလည်းပဲအားလုံးပါဝင်ပြီးတော့ဆောင်ရွက်နေတဲ့အခြေအနေကျွန်တော်တို့ရှိပါတယ်တချို့လွှတ်တော်ကိုယ်စားလှယ်တွေဆိုလို့ရှိရင်ကော်မတီနှစ်ခုသုံးခုတော့မှထပ်ပြီးတော့ပါပြီးဆောင်ရွက်နေရတဲ့သဘောကျွန်တော်တို့ရှိတာကို
Okay, but let us look at any good laws.
โอ้ตระเตรียมขึ้นนี่แหละกิจการนี้ปะเนาะดีพีอาร์ซิสเต็มนี่ก็เลยอโชจากูซาปิสนิทเนี่ยปะทะไปแล้วต้ายนาซีลงญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญญ လေးရာ85ဦးရှိတဲ့နဲ့က NLD က392ဦးရပါတယ်ကျွန်တော်တို့ပါတီက10ဦးရတယ်ဆိုတော့တော်တော်ကွာပါတယ်အဲ့ဒါနဲ့ကျွန်တော်တို့မဲဘလို့ရတယ်လေမဲရတဲ့အခြေအနေကိုကျွန်တော်တို့ပြန်ကြည့်တယ်ကြည့်တော့အဲ့ဒီအချိန်မှာမဲပေးနိုင်ငွင့်ရှိတာ59သန်းလောက်ရှိတယ်59သန်းရှိတယ်မဲဆန္ဒရှိလာပေးတာက73သန်းလာပေးတယ်အဲ့တော့ valid vote ပေါ့လေခိုင်လို့နဲ့မဲရ17တန်းကျော်ရှိတယ်အဲ့တော့ NLD ကဘယ်လောက်ရလဲဆိုတော့သူက9တက်သမ9တန်းရကျွန်တော်တိုင်းသားစလူညီပါတီက3တက်သမ3တန်းကျော်ရတယ်အဲ့တော့ရအောင်လို့နဲ့ကြည့်မယ်ဆိုရင်ခိုင်လုံမဲရဲ့ NLD က60ရာခိုင်နှုန်းရတယ်ကျွန်တော်တိုင်းသားစလူညီပါတီက25ရာခိုင်နှုန်းကျော်ရတယ်ဒါပေမဲ့အဲ့ဒါလို့မဲရပြင်မယ်လို့ကိုယ်စလဲချိုးစားကြည့်လိုက်တဲ့အခါကျတော့ NLD ကရတဲ့မဲဟာ60ရာခိုင်နှုန်းကျော်ရပြီပဲကိုယ်စလေကတော့80ရာခိုင်နှုန်းကျော်ရတယ်ကျွန်တော်တိုင်းသားစစ်လူညီပါတီဟာပြီးတဲ့ဆန္ဒမဲရဲ့25ရာခိုင်နှုန်းကျော်ကျွန်တော်တို့ရပြီမဲ့ကိုယ်စလေကတော့100ရာခိုင်နှုန်းပဲရတယ်ဟာဒါဆိုရင်တော့ကမောက်ကမဖြစ်တဲ့အနေအထားရှိပြီဘာကြောင့်လဲဆိုတဲ့ဟာကိုကျွန်တော်တို့အဲ့ဒီတည်းက90ကျော်ရွေးကောက်ပွဲပြီးတဲ့ကကျွန်တော်တို့သုံးသပ်ပါတယ်သုံးသပ်တဲ့ခါမှာအဓိကကတော့ရွေးချယ်တင်မြောက်ပွဲစနစ်ကြောင့်ဖြစ်တယ် electoral system ကြောင့်ဖြစ်တယ်ဆိုတဲ့ဟာကိုကျွန်တော်တို့တွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းပဲနိုင်ငံတကာဖွဲ့စည်းဖြစ်တဲ့ IDEA ပေါ့လေ IDEA International Democracy for Electoral Assistance through ဒါသူတို့ NGO ပေါ့ဖွဲ့သူတို့ကနေပြီးတော့လည်းပဲဒါနဲ့ပတ်သက်လို့ရွေးကောက်ပွဲ system နဲ့ပတ်သက်လို့ပြုစုတာဖြစ်ရှိတယ်ဒါတွေလည်းကျွန်တော်လေ့လာတဲ့အခါမှာတော်တော်တွေ့ရပါတယ်ဒါကြောင့်မလို့တကယ်လို့ဒါကျွန်တော်တို့ PR စနစ်နဲ့ကျင့်သုံးမယ်ဆိုရင်ပြည်သူကသုံးသန်းကျော်ကျွန်တော်တို့ပြည်ကျွန်တော်လောက်ရမှာမထင်ဘူး90ကျော်နဲ့ရွေးကောက်ပွဲမှာနော်သုံးသန်းကျော်ကျွန်တော်တို့ပြည်တဲ့မဲဟာ25ရာခိုင်နှုန်းကျော်ရတဲ့ဟာကိုယ်စလဲကျတော့2ရာခိုင်နှုန်းပဲရတဲ့အခြေအနေမဖြစ်သင့်ဘူးဒါကြောင့်မလို့ဒါဟာရွေးကောက်ပွဲစနစ်ဖြစ်တယ်အဲ့ PR system ကိုအဲ့ဒီကကျွန်တော်တို့ကလေ့လာခဲ့ပါတယ်ဒါပရမအဆင့်မှာဒုတိယအဆင့်အနေနဲ့ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေရေးတဲ့အခါမှာမြို့သားညီလာခံကျင်းပကျွန်တော်တို့ပါတီက6ယောက်တက်ရတယ်အလုံးပေါ့ NLD က90ကျော်တက်ရတယ်96ကျော်တော့ NLD ကထွက်သွားအောင်ကျွန်တော်တို့ပဲကြံအဲ့တော့ကြံ့ခိုင်ရမရှိသေးဘူးနော်အဲ့တော့အဲ့ဒီမှာရွေးကောက်ပုံစနစ်နဲ့ပတ်သက်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာအခြေခံမဲ့မူဆွေးနွေးတဲ့အခါမှာကျွန်တော်တို့ပါတီကအဲ့ဒီကိစ္စကိုပြောခဲ့ပါတယ်ကျွန်တော်တို့90ခုနှစ်ရွေးကောက်ပွဲအတွေ့အကြုံကဒီလိုဖြစ်တယ်ဒါကြောင့်မလို့ဖွဲ့စည်းပုံအခြေခံဥပဒေမှာနောင်ရွေးကောက်ပွဲတွေချင်းပါရင်တော့ရွေးကောက်ပွဲပုံဆောင်ကိုပြင်ဖို့လိုမယ်အဲ့ဒီလိုအချိုးကျရွေးစစ်တင်မြောက်ကိုစလေကိုစားရတယ်ကိုစလေရတယ်ပုံမျိုးကျင့်သုံးချက်နဲ့ပြရပေါ့လေကျွန်တော်တင်ပြခဲ့ပါတယ
်ဟုတ်ကဲ့အဲ့တော့ PR စနစ်ကိုဒီတိုင်းသားစီးတုံးညီပါတီအနေနဲ့ထောက်ခံနေဆိုတဲ့ဘောပေါ့နော
်ဟုတ်ပါတယ်
ဟုတ်ကဲ့ပါအဲ့တော့အခုလာမယ့်ဂျားပြတ်ရွေးကောက်ပွဲနဲ့2015ခုနှစ်ရွေးကောက်ပွဲအတွက်ကိုပါတီအနေနဲ့ဘာတွေများပြင်ဆင်ထားတာရှိပါလဲရှင
်ကျွန်တော်တို့ကတော့ဒီရွေးကောက်ပွဲတိုင်းကိုကျွန်တော်တို့ပါတီကဝင်ရမယ်လို့ခိုင်ယူထားပါတယ်။ကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီဒီဘာကြောင့်လဲဆိုတော့ဒီမိုကရေစီစနစ်ကိုကျင့်သုံးမယ်ဆိုရင်ဒီ culture ရဒါရွေးကောက်ပွဲဟာနိုင်ငံရေးပါတီတွေနဲ့ဖြတ်ကျော်ရမယ်လက်မှတ်တိုင်တစ်ခုအပ်။ဒါကြောင့်မလို့ကျွန်တော်တို့ရွေးကောက်ပွဲဝင်မယ်တက်နေများစူးစမ်းပြီးတော့ဆောင်ရမယ် participate လုပ်မယ်ပေါ့လေ။အဲ့တော့ဒါကြောင့်မလို့90ခုနှစ်ရွေးကောက်ပွဲလဲကျွန်တော်တို့ဝင်တာပဲ။နော်အဲ့တော့က2020ရွေးကောက်ပွဲလဲအဲကျွန်တော်တို့ဝင်တာပဲเนาะစိတ်ကောက်တာတွေပါမရှိဘူးเนาะဝင်တာပဲအဲအဲ့တော့နောက်တစ်ခါအခုလာမယ့်2012ရပြရွေးကောက်ပွဲလဲအဲကျွန်တော်တို့ဝင်တာပဲเนาะဝင်တာပဲဒါကြောင့်မလို့အခုလာမယ့်2014ရပြရွေးကောက်ပွဲမှာလည်းပဲကျွန်တော်တို့ပါတီကဝင်ပြိုင်ပါမယ်နောက်တစ်ခါ2015ပေါ့လीဒါကတော့အထွေထွေရွေးကောက်ပွဲပေါ့ General Election ကြာရင်လည်းပဲကျွန်တော်တို့ပါတီကပါဝင်ပြီးတော့တင်မြှောက်ပါမယ်တိုးတော့ဘလောက်ဝင်မယ်ဘလောက်ဝင်မှုဆိုတဲ့ဟာတော့ဒါတော့ကျွန်တော်တို့ပါတီရဲ့အခြေအနေအနေထားအပြည်သူရဲ့သဘောထားအဲကျွန်တော်တို့နိုင်ငံရေးအခြေအနေဒီအခြေအနေပေါ်မှာကြည့်ပြီးတော့ကျွန်တော်တို့ဝင်ရောက်သွားဖို့ ပြင်ဆင်ထားတယ်ဆိုတဲ့ဟာကိုကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါအခုဒီ American တန်ယုံပေါ့နော် American ဒီ USAID ကနေပြီးတော့နိုင်ငံတကာဖွံ့ဖြိုးမှု agency ကနေပြီးတော့ဟိုတင်နန်းနေပါပြီပေးတာရှိပါတယ်ဥမာ International Republican Institute တို့ပါတော့ဟိုနိုင်ငံရေးပါတီကဟိုလူတွေတင်နန်းပေးတာပါတာပေါ့နော်အဲ့တော့ဒီတိုင်းသားစီလုံးညီညွတ်ရေးပါတီအနေနဲ့ရောပါတီဝင်တွေဆက်လွတ်တာရှိပါလား
ရှိပါတယ်ကျွန်တော်တို့မလွတ်ဘူးမလွတ်ဘူးအဲ USAID ကကနော် IRI ကကျွန်တော်တို့အဲ့ဒီကဒီတုတ်တဲ့တင်နန်းတိုင်းကိုကျွန်တော်တို့ပါတီနဲ့တတ်နိုင်သမျှတနင်္ဂနွေမဟုတ်ဘူးခုနရအောင်ကိုဒီခွင့်ကိုရအောင်ယူပြီးတော့ကိုအဲ့ဒီမှာဒီ political leadership တင်နန်းစသဖြင့်ပေါ့လीဒီဆိုတော့ electoral ဒီ system နဲ့ပတ်သက်တဲ့ဒီတင်နန်းဒါပြင်ခုန American Information Center မှာလုပ်တဲ့ဖွင့်တဲ့တင်နန်းနေရာအစကျွန်တော်တို့လူငယ်တွေကိုလှုပ်ပြီးတော့ကျွန်တော်တို့စိတ်ဝင်လာပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီပါတီရဲ့အင်အားမှာဒီလူငယ်မျိုးဆက်တစ်တွေရော
ဟ
ိုတော်တော်လေးများများလေးပါနေပါပြီလား
ကျွန်တော်တို့ပါတီမှာတကယ်ဖွင့်လင်းပြောရရင်တော့ကျွန်တော်တို့ပါတီရဲ့ challenge ပေါ့လေစင်ခေါ်မှုကအဲ့ဒီတစ်ချက်ပါပါတယ်အဲ့တော့ကျွန်တော်တို့တတ်နိုင်တဲ့များလူငယ်တွေကိုစူးစီးရတဲ့သဘောကျွန်တော်တို့ရှိပါတယ်အဲ့တော့ဒီမှာလည်းပဲအစိုးရဒီ token sovereign မေးတဲ့ဒီ IRI တို့ဒီ American ကတော့ NGO တွေဒီဖွင့်တဲ့တင်ရန်နေပေါ့လေနောက်တခြားကတော့လိုပဲ UK ဘက်နဲ့ပတ်သက်လို့ IFS တို့ပေါ့လေနောက်တကာ ID IDE လို့ဆိုရဲသူတို့ကနေပြီးတော့ယူကော့ဝင်းနဲ့ပတ်သက်တဲ့ဖူတူတာပေါ့ဗုဒ္ဓစ်အကျူကေးရှင်းပါညာစသဖြင့်ဒီဟာတွေနဲ့ပတ်သက်တဲ့ဒီဝါ့ခ်ရှော့ဆွေးနွေးပွဲတွေဒီဟာတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့ပါတီကတက်နေတဲ့လူငယ်တွေကိုသွားပြီးတော့တက်ပြီးတော့လုပ်တဲ့ဟာမျိုးလုပ်ပြီးတော့ဒီလှုပ်ရှားမှုနဲ့ပဲလည်းပဲလူငယ်တွေကိုကျွန်တော်တို့စုစည်းတင်တာရှိပါတယ
်ဟုတ်ကဲ့ပါအခုလောလောဆယ်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့88မျိုးဆက်လူចောင်းသားကောင်းဆောင်တွေစုပေါင်းပြီးတော့ဒီပုံမှန်ဒီဖွဲ့စည်းပုံအခြေခံဥပဒေ436ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သူတို့စီးရုံးနှုံးဆော်ရေးတွေလုပ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီတိုင်းသားစီလုံးညီညီပါတီရဲ့သဘောထားသိချင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့စသဘောထားတဲ့ကူက88နောက်ပိုင်းမှာတမတော်ဆူရကနေပြီးအာနာလွှဲဖို့ကဒီတနည်းပဲရှိတယ်အဲ့ဒါဟာဖွဲ့စည်းပုံအခြေခံဥပဒေအမြန်ဆုံးဖြစ်ပေါ်မှရမယ်ဆိုတဲ့ဒီခံယူချက်နဲ့ကျွန်တော်လုပ်ခဲ့တာ။ကြောက်မလို့ကျွန်တော်91တည်းကစပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအမြန်ပေါ်ဖို့ရည်ဆိုတာကိုကျွန်တော်ပါတီစပြောခဲ့တာ။အဲ့တော့92မှာစဖြစ်လာတယ်။93မှာမြို့သားညီလာခံဖြစ်လာတယ်။ကျွန်တော်တို့တက်တဲ့ NLD လက်တက်လာတာ။အဲ့တုန်းကတော့တက်ခေတ်ဆံကွဲမှာ96 NLD ကနေထွက်သွားတယ်၊နှုတ်ထွက်သွားတယ်။အဲ့ချိန်ကတန့်ခိုင်မရှိသေးဘူး။သူကအသင်းလိုဝါလိုနဲ့ဖြစ်နေ။အဲ့နောက်ကျွန်တော်တို့ဒီဘက်2000ဆက်2003ခုနှစ်ပြန်စတဲ့ခါကျတော့ NLD မှာပါတော့အဲကျွန်တော်တို့ပါတီပဲပါတီကြီးနေနဲ့ရှိနေတယ်နော်အဲ့တော့တက်ခံရေးကလည်းအဲ့ဒီမှာအသင်းနေနေပဲဆိုတော့ဒီဖွဲ့စည်းပုံအခြေခံဥနဲ့ပတ်သက်တဲ့ဒီသဘောထားတွေအခြေခံနေပေါ့လေဒီ elements ကိုကျွန်တော်တို့ပါတီကတော်တော်များများအဲ့ဒီမှာပါပြီးတော့ဆောင်ရွက်ခဲ့တာရှိတယ်သဘောမကျတာတွေလည်းကျွန်တော်တို့ရှိတယ်သဘောကျတာတွေလည်းရှိတယ်ဥပမာ436 token ဆိုရင်းမေးတယ်ဟာတော့အဲ့တော့436နာမည်တက်တာမဟုတ်ဘူးသူကအခြေခံမူတွေအနေနဲ့ကျွန်တော်ဆွေးနွေးကြအဲ့ဒီမှာဘာပါလဲဆိုတော့85ရာခိုင်နှုန်းကျော်ဆိုတဲ့ဟာပါလာတယ်ကျော်ဆိုတဲ့စကားလုံးပါလာတယ်ဟုတ်လားကျွန်တော်တို့ကကန့်ွက်တယ်ဘာမှမတူဘူးဒါ intentionally ကနော်ဒီဥစားကျော်ဆိုတဲ့စကားလုံးတခြားဟာဒီမှာလည်းပါတာမရှိဘူးနော်အဲ့တော့သုံးပုံနှစ်ပုံစသဖြင့်အဲ့တော့ကနော်ဟိုချိုလေးရာခိုင်နှုန်းနဲ့ပေါ့လေ85ရာခိုင်နှုန်းကျော်ဆိုးတဲ့သဘောကြတဲ့အခါကျတော့ဒုစားဟောဖြစ်ဘူးနောက်တစ်ခုကလည်းပဲဘာကြောင့်ကျွန်တော်တို့ကကျော်ဆိုးတဲ့စကားလုံးမထည့်ပါနဲ့ဒါဟိုတုန်းကကျွန်တော်တို့ပြောခဲ့တာဒါမြို့သားညီလာခံနေရကျွန်တော်တို့ပြောခဲ့တာဒါကြောင့်မလို့ဒီ4436ပြင်ဆင်ရင်းနဲ့ပတ်သက်လို့လည်းပဲလွတ်တော်မှာပြင်ဆင်မှုကော်မတီဖွဲ့ပြီးတော့ review commission ဖွဲ့ပြီးတော့လုပ်တဲ့အချိန်မှာဒါကိုပြင်ဖို့ကျွန်တော်တို့ပါတီကလည်းအဆိုပြုပါတယ်ဒီပုံမှာ436နဲ့ပတ်သက်တဲ့သဘောထားအဲ့ဒါပါ